ဘင်္ဂလားဒေ့ရှ်နိုင်ငံမှာကျင်းပတဲ့ OIC Islamic နိုင်ငံရဲ့နှစ်ရက်ကြာအစည်းအဝေးကိုကျင်းပနေရမှာရိုဟင်ဂျာဒုက္ခတွေအကျပ်တဲပြည်လျှော်ရေးဆောင်ရွက်ဖို့အတွက်အထူးကော်မတီတစ်ချက်ကိုဖွဲ့စည်းလိုက်ပါတယ်မြန်မာအစိုးရကိုနိုင်ငံတကာဖိအားပေးဖို့လည်း OIC ရဲ့အကြီးအကဲကတိုက်တွန်းလိုက်ပါတယ်အကြောင်းစုံကိုမတ်အင်ဂျင်နီကပြောပြပေးပါလိမ့်မယ်ခင်
OIC Islamic နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ကနိုင်ငံတိုင်းဝင်ကြီးတွေနဲ့တန်တမန်တွေတက်ရောက်ခဲ့ကြတဲ့အဲဒီညီလာခံမှာရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့မြန်မာအစိုးရကိုအရေးယူဖို့အတွက်နိုင်ငံတကာရဲ့ထောက်ခံမှုတွေရအောင်စီရင်မယ်ကော်မတီတရက်ကိုညီလာခံနောက်ဆုံးနေ့ဖြစ်တဲ့မနေ့တနင်္ဂနွေနေ့ကဖွဲ့စည်းလိုက်တာပါဒါဟာရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်9သိန်းလောက်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့ကြီးမားလာတဲ့ပြဿနာကိုအဆုံးတက်စေဖို့အဓိကအရေးပါတဲ့ခြေလှမ်းဖြစ်တယ်လို့လည်း OIC အတွင်းမှုချုပ် Yusuf bin Ahmed Al Othmani ကခေါ်ဆိုခဲ့ပါတယ
်
ရိုဟင်ဂျာတိုင်းဝမ်းပေါ်လူ့ခွင့်ရေးသူပေါ်မှုတွေအတွက်တာဝန်ခံမှုတာဝန်ယူမှုရှိအောင်နိုင်ငံတကာတိုင်းဝမ်းရဲ့နိုင်ငံရေးအရာထောက်ခံအားပြုမှုနဲ့ပူးပေါင်းပြီးဆောင်ရွက်မယ်အထူးကော်မတီတစ်ရပ်ကိုဖွဲ့စည်းဖို့ဘာဂါနီလာကန်ကလည်းသဘောတူလိုက်ပါပြီဒါဟာရိုဟင်ဂျာပြဿနာပြည်ရောစီဖို့ခိုင်မာတဲ့ခြေလှမ်းတွေကတခုဖြစ်ပြီးတိတ်ကိုအရေးပါပါတယ
်အခုလိုမွတ်စလင်နိုင်ငံတွေအနေနဲ့နိုင်ငံတကာအတိုင်းဝိုင်းကိုမဖြစ်မနေဖိအားပေးရတာဟာဘာသာရေးအရာမဟုတ်ဘဲလူငယ်တွေနှစ်ပေါင်း90ကျော်ကခံစားလာရတဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့အခြေခံလူ့ခွင့်ရေးချိုးဖောက်ခံရမှုတွေကြောင့်ဖြစ်တယ်လို့လည်း El Othmani ကပြောပါတယ်ဒါကနီလာကန်ရဲ့ဆုံးဖြတ်ချက်နဲ့ဖွဲ့စည်းတဲ့အထူးကော်မတီမှာဂမ်ဘီယာနိုင်ငံဦးဆောင်တဲ့အဖွဲ့ဝင်10ဦးပါဝင်မှာဖြစ်ပါတယ်။အဲ့ဒီကော်မတီအနေနဲ့နိုင်ငံတကာလူ့ခွင့်ရေးနဲ့လူသားချင်းစာနာမှုဆိုင်ရာဥပဒေနဲ့မူတွေကိုစွတ်စွတ်ရွတ်ရွတ်ချိုးဖောက်မှုအတွက်တာဝန်ခံမှုနဲ့တရားစီရင်နိုင်ဖို့အကြအောင်ချိတ်ဆက်ဆောင်ရွက်ပေးမှာဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့လည်းအဲ့ဒီကော်မတီအနေနဲ့အထောက်အထားသတင်းအချက်အလက်တွေကိုစုဆောင်းသွားမှာဖြစ်တယ်လို့ကုလသမဂ္ဂနဲ့လည်းပူးပေါင်းဆောင်ရွက်မှာဖြစ်တယ်လို့ညီလာခံအကြီးထုတ်ပြန်တဲ့ဒါကာကြေညာစာထဲမှာဖော်ပြထားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေလုံလုံခြုံခြုံနဲ့နေရပြန်နိုင်ရေးမြန်မာကိုဖိအားပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရဟာတန်တမာရေးအရာအကြီးအကျယ်ကြိုးပမ်းအားထုတ်နေတာဖြစ်ပြီးအိရှင်အဖြစ်လက်ခံကျင်းပတဲ့ OIC ညီလာခံမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးအဘူဟာဆန်မိုဟာမက်အလီကအခုလိုပြောသွားပါတယ
်။ Face their great concern
ဟာတကယ်တော့ရှိနေတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာပြည်နာကိုအင်မတန်မှစိုးရိမ်မကင်းဖြစ်ကြောင်းကိုယ်စားလှယ်အဖွဲ့အတီးတီးကတညီတညွတ်ဖဲထုတ်ဖော်ခဲ့ကြပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်အစိုးရကလက်ခံထားတဲ့အတွက်ကုလသမဂ္ဂအဖွဲ့ကအလိုမဲကျေးဇူးတင်ကြောင်းပြသခဲ့တဲ့အပြင်မြန်မာအစိုးရကိုပြင်းပြင်းထန်ထန်အရေးယူဖို့လည်းတိုက်တွန်းခဲ့ကြပါတယ်
။ဒုက္ခသည်တွေနေရပြန်ရေး2019ခုနှစ်နိုဝင်ဘာလကတည်းကဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံသဘောတူလက်မှတ်ရေးထိုးခဲ့ပြီးနဲ့အခုချိန်ထိဘင်္ဂလားဒေ့ရှ်ဘက်ခြမ်းမှရှိနေတဲ့ဒုက္ခသည်တွေမပြန်နိုင်ကြသေးပါဘူး။ဒါကြောင့်လေဒီကိစ္စကိုနိုင်ငံတကာအနေနဲ့မဖြစ်မနေပါဝင်ဆောင်ရွက်ဖို့ညီလာခံတက်ရောက်လာတဲ့ American Rohingya Union အမှုဆောင်ညွှန်ကြားရေးမှူးချုပ်ဒေါက်တာဝါကာဦးတင်ကအခုလိုပြောသွားပါတယ
်။နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မဖြစ်မနေပါဝင်ရတဲ့အကြောင်းရင်းဟာ Rohingya တွေဘေးကင်းလုံခြုံမှုရှိဖို့အတွက်ဖြစ်ပါတယ်။ Rohingya တွေအတွက်နေရေးထိုင်ရေးလုပ်ပေးမယ်ဆိုပေမဲ့တခိုင်ပြည်နယ်ကိုပြန်သွားမဲ့သူတွေအနေနဲ့အရင်ကလိုအခြေအနေမျိုးဘယ်တော့မှပြန်ရတော့မှာမဟုတ်ဘူးဆိုတာကျွန်တော်တို့သိထားလို့ပါ
ဒီကနေ့နောက်ကုန်ပိုင်းကဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီတန်တမန်အဖွဲ့ကတော့ရိုဟင်ဂျာတွေလုံလုံခြုံခြုံနေရပြန်နိုင်ရေးနဲ့သူတို့အပေါ်ခွဲခြားဆက်ဆံမှုတွေကိုအဆုံးသတ်ရေးမြန်မာအစိုးရကိုတောင်းဆိုခဲ့ပါတယ်မြန်မာအစိုးရဘက်ကတော့ဒုက္ခသည်တွေပြန်လည်လက်ခံဖို့အတွက်အသင့်တင်ထားပြီးဖြစ်ကြောင်းပြောကြားခဲ့ပါတယ်ရှင်